မင်္ဂလာညနေခင်းမှာသွားတာရှင်များရှင် VOA American တန်ရဲ့2018ခုနှစ်ဩဂုတ်လ14ရက်အင်္ဂါနေ့ညနေခင်းစီစဉ်တွေကို Washington DC မြို့တော်ကနေလိုင်းဒိုမီတာ1925ရုကနေတိုက်ရိုက်တင်ဆက်နေပါပြီရှင်ကျမများသတင်းအောင်ပါဒီနေ့ညနေခင်းစီစဉ်တွေကိုတောင်းရင်တင်ဆက်သွားပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာလန်ဒေါ်လန်လန်နဲ့စပိန်သမားတွေအပြင်လွှတ်တော်ပြင်ဘက်ကတားဆီးတွေဟာအမျိုးသားတူကကားနဲ့ဝင်တိုက်ခဲ့တာကြောင့်လူထုတော်များတန်ရရသွားပါတယ်။အာဖဂန်မြောက်ပိုင်းကစစ်ကန်တခုကိုတာလီဘန်စစ်သွေးကြွတွေဝန်ရောက်စီးနင်းသိမ်းပိုက်ပြီးဒါဇင်နဲ့ချီတဲ့အစိုးရစစ်သားတွေလည်းဖမ်းဆီးတပ်ဖြတ်ခံခဲ့ရပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့ကိုအောင်နဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။အင်္ဂါနေ့ညနေခင်းအတွက်ထိတဲ့ရောက်သတင်းတွေကတော့မြန်မာနိုင်ငံမှာ American Dollar နဲ့မြန်မာကျပ်ငွေလဲလှယ်နှုန်းထားတွေတိတိတသားမြင့်တက်နေချိန်မှာပဲနိုင်ငံသားငွေရောင်းဝယ်တဲ့အခါဗဟိုဘဏ်နှုန်းထားရဲ့ဘောင်တွင်းကသတ်မှတ်ချက်ကိုမြန်မာနိုင်ငံတော်ဗဟိုဘဏ်ကမနေ့ကပယ်ဖျက်လိုက်ပါတယ်။ဒီပေါ်ဗဟိုဘဏ်မှာဒုက္ခဖြစ်တာဝန်ယူခဲ့ဘူးသူရဲ့သဘောထားအမြင်ကဘယ်လိုရှိပါသလဲ။
မြန်မာဈေးကွက်ကမရင်ကျက်သေးတဲ့အပေါ်မှာနော်ဒီအထိတ်ကိုပဲအဖြူကြီးကမရှိပဲနဲ့နော်လွတ်လွတ်လပ်လပ်ဆောင်ခွင့်ပေးလိုက်တဲ့ပုံမှာနော်အခွင့်အရေးယူပြီးတော့မှဒါဟိုအတုံးချမှာလည်းလည်းဆိုပါဒါတစ်ချက်ပဲနော်
သတင်းပြေဆုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့တူနားဆင်ရမှာကတော့မြန်မာနိုင်ငံတဝမ်းမှာထူးကဲဒီရေမြင့်တက်မှုတွေနဲ့မြေရေစိုးရင်ရေမှန်အထက်ကျွလွန်နေတဲ့အခြေအနေအခုလိုရေဘေးတင့်နေတဲ့ပြည်သူတွေအတွက်ဆန်အရေးပေါ်ကူပေးဖို့အာဆီယံကိုအကူအညီတောင်းတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်အောင်တို့ကပြောပြပေးပါအောင်ရှင်
ပြည်နေငမလန်သွားလန်လာရည်နဲ့စပိန်သမားတွေကိုအမျိုးသားတူကကားနဲ့ဝင်တက်ခဲ့ပြီးနောက်ဆက်တွဲလွတ်တော်အဆောက်အုံပြင်ဘက်ကအတားဆီးတွေကိုပါကားနဲ့ဝင်တက်ခဲ့ရကလူထုတော်များထိခိုက်ဒဏ်ရာရတဲ့အကြောင်းလန်ဒန်ရဲတပ်ဖွဲ့ကပြောပါတယ်။ရင်မောင်းကတော့အကြမ်းဖက်သမားအဖြစ်မသင်္ကာမှုနဲ့ရဲတပ်ဖွဲ့ကဖမ်းဆီးထားကြောင်းလည်းအာဏာပိုင်တွေပြောဆိုထားတာပါ။ဝင်တက်ခဲ့တဲ့ကားထဲမှာတော့တခြားဘသူမှမပါပဲလက်နက်တစ်စုံတည်းရာမတွေ့ရကြောင်းနဲ့ဖမ်းဆီးထားသူဟာအသက်20ကျော်အရွယ်ဖြစ်ကြောင်းလည်းပြောပါတယ်။ကနေဒမင်တက်ဝင်တက်ခဲ့တာတေချာတော့ရှိနေပေမဲ့ဘာကြောင့်လောက်ရတယ်လဲဆိုတော့မပြောနိုင်သေးတဲ့အကြောင်းလဲလန်ဒန်မြို့တော်ရဲ့တပ်ဖွဲ့လက်တော့ကော်မရှင်နာမင်းကြီးနေပါဆူကတင်းနောက်တွေကိုပြောခဲ့တာပါဖန်စီထားသူကရဲ့တပ်ဖွဲ့ရဲ့စုံစမ်းမှုမှာပူပေါင်းမှုမရှိတဲ့အတွက်ဘယ်သူဘဝဆူတာကိုရောဘာကြောင့်လုတ်တယ်လဲဆိုတော့ကမသိရတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်လက်တလုံးစုံစမ်းစစ်ဆေးမှုတွေအရအကြမ်းဖက်ဝါဒတံပြန်တက်ဖြစ်ရင်းနဲ့ထောက်လှမ်းရေးအတိုင်းဝိုင်းကသိရှိထားသူမဟုတ်ကြောင်းလဲပြောဆိုခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့လန်ဒန်မှာနောက်တစ်ကြိမ်ကျန်းဖက်ဝါဒီတို့ရဲ့တက်ခတ်မှုကြုံခဲ့ရကြောင်းတူတာလူမှုကွန်ရက်ကနေဒီနေ့ပဲမှတ်ချက်ပေးပြောလိုက်တယ်လို့လူမှုဆန်တဲ့ဒီလူတွေရဲ့ဒီလူမျိုးတွေကိုခက်ချင်းချင်းတုံ့ပြန်မှုလိုအပ်တဲ့အကြောင်းလဲပြောဆိုသွားပါတယ်လန်ဒန်ရေးပေါ်ဌာနကတော့ဒဏ်ရာသူ200ကိုပြုစုပေးထားပြီးစေယုံကိုပို့တာပေးခဲ့ကြောင်းနဲ့ဒဏ်ရာသူတွေကအသက်အန္တရာယ်ဆိုးရွားလောက်တဲ့အခြေအနေမရှိတဲ့အကြောင်းလဲပြောဆိုထားပါတယ်ကတိုင်မှုကအချက်ပေါ်ရရင်နဲ့ဆက်နွယ်မှုရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ပြပါပြင်းရဲ့နောက်ကားနဲ့တိုက်မိတဲ့နေရာနီးတွဲသမကပါလီမန်အဆောက်အုံကြီးကမြေအောင်ရထားပူလာကိုလည်းအာဏာပိုင်ကပိတ်ထားလိုက်ပါတယ်လွတ်တော်ကတော့လက်တော်မှာရန်နာထားတာပါပြီးခဲ့တဲ့နေ့ထဲမှာတော့လွတ်တော်နီးမှာရှိတဲ့ဝက်စ်မင်စတာတရားဝန်မှာအမျိုးသားတယောက်ကကားနဲ့ဒလချမ်းဝင်တက်ရကလူလေးဦးတည်ဆုံးပြီးနောက်ဆက်တွဲလွတ်တော်ရှိမှာရဲရရှိတယောက်ကိုလည်းဓာတ်နဲ့ထိုးတက်ခတ်ခဲ့ရပါတယ်တက်ခတ်တဲ့သူကတော့ရဲတပ်ဖွဲ့ကအသေးပြစ်ခတ်ဖမ်းဆီးခဲ့မှုပါတယ်
အာဖဂန်နစ္စတန်မြောက်ပိုင်းကစစ်အခြေစိုက်စခန်းတစ်ခုကိုတာလီဘန်စစ်သွေးကြွတွေကသိမ်းပိုက်လိုက်ပြီးအစိုးရတပ်ဖွဲ့ဝင်ဒါဇင်နဲ့ချီကိုတပ်ဖြတ်ဖမ်းဆီးခဲ့ပါတယ်။နှစ်ရက်ကြာပြင်းထန်တိုက်ခိုက်ခဲ့ကြပြီးတော့ဖာယက်ပြည်နယ်ဂိုမတ်ခရိုင်ကချန်နာယာစခန်းကိုတနင်္လာနေ့နောက်ပိုင်းကသိမ်းပိုက်လိုက်တာပါ။စစ်ကူတွေအချိန်မီရောက်မလာတာ၊လေကြောင်းစစ်ကူမရတာနဲ့လက်နက်ခရင်ရိတ်ခါပြက်လက်သွားတာကြောင့်စစ်စခန်းကျသွားတာလို့အာဖဂန်စစ်တပ်အရာရှိတွေကပြောပါတယ်။အဲ့ဒီစစ်စခန်းမှာအခြေဆိုင်တဲ့တပ်ဖွဲ့ဝင်80လောက်တည်းက40လောက်ဟာလက်နက်ချသွားကြောင်းဒေသရင်းနဲ့အစိုးရအရာရှိတွေက VOA ကိုပြောပါတယ်တခြားသူတွေကတော့တိုက်ပွဲဖြစ်ပွားနေစဉ်တပ်ဖြတ်ခံရတာဒါမှမဟုတ်နီးစပ်ရာတောတောင်တွေထဲကိုထွက်ပြေးတင်းရှောင်သွားတယ်လို့ဆိုပါတယ်အာဖဂန်နစ္စတန်အရှေ့တောင်ပိုင်းကမဟာဗျူဟာကျတဲ့ဂဇနီမြို့ကိုလေကြောင်းကနေပြီးတော့ဒီစစ်ရေးအကြံဉာဏ်ရယူပြီးတာလီဘန်တွေလက်ထက်ကနေအပြင်းထန်တိုက်ခိုက်သိမ်းယူပြီးနောက်မှာပဲချန်နာယာစခန်းချဆုံးခဲ့တာပါအာဖဂန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဂျဝတ်ဂါဖူကဒီအာဖဂန်တပ်ဖွဲ့ဝင်တွေဟာမြို့အလယ်ပိုင်းကိုရှင်းလင်းခဲ့ပြီးစင်ကြေပုံအရမှာတော့ဆက်လက်ရှင်းလင်းနေစေပဲလို့ VOA ကိုပြောပါတယ်ပြီးနေအုတ်ချုပ်ရေးမှူးဝါဟီဒူလာခါလီမဇိုင်ကလည်းဒီပြီးနေမြို့တော်ကနေတပုံတွေကိုရှင်းလင်းနိုင်ခဲ့ပြီလို့အတည်ပြုဆိုပါတယ်အာဖဂန်နစ္စတန်နိုင်ငံအရှေ့တောင်ပိုင်းကဂါဇနီမြို့ရင်းနဲ့ဝန်းကျင်တဝိုက်တာလီဘန်တွေနဲ့ဖြစ်ပွားခဲ့တဲ့လေးရကြာတိုက်ပွဲအတွင်းမှာတော့အာဖဂန်တပ်သား100နဲ့အရက်သား30လောက်သေဆုံးခဲ့တယ်လို့အာဖဂန် အနာပိုင်းကပြောကြားလိုက်ပါတယ်မဟာမိတ်တွေရဲ့လေကြောင်းတက်ခဲမှုအကူအညီကိုယူပြီးတော့အာဖဂန်အစိုးရတပ်တွေရဲ့တက်ခဲမှုကြောင့် RF ချက်ချန်နဲ့ပါကစ္စတန်နိုင်ငံသားတွေပါဝင်တဲ့သဘုံ200လောက်လည်းတည်ဆုံခဲ့တယ်လို့ကာကွယ်ရေးဝန်ကြီးပူချုပ်ကြီးတရစ်ရှာဘာရမီကပြောပါတယ်အာဖဂန်အစိုးရအနေနဲ့နီလန်ပေါင်းစုံတုံးပြီးတော့ဆောင်ရွက်နေတာကြောင့်ဂါဇနီပြည်နယ်ကလက်ရှိအခြေအနေတွေဟာ24နာရီအတွင်းအကြီးအကျယ်ပြောင်းလဲသွားလိမ့်မယ်ဆိုတာကိုယုံကြည်မှုအပြည့်ရှိကြောင်းလည်းသူကပြောပါတယ်ဒါပေမဲ့လည်းတာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကတော့ဒါဟာမဖြစ်နိုင်ကြောင်းနဲ့မြို့ရဲ့တချို့နေရာတွေမှာတာလီဘန်တွေကအစိုးရတပ်တွေကိုဝိုင်းထားတယ်လို့ဆိုပါတယ်တာလီဘန်တွေဟာဂါဇနီမှာရှိတဲ့အာဖဂန်တပ်ဖွဲ့တွေစီစစ်ကူသွားနေတဲ့ရင်နှန်းကိုလည်းတိုက်ခိုက်ခဲ့ပါသေးတယ်။အမေရိကန်စစ်တပ်ကတော့ဒီမျိုးဟာအာဖဂန်အစိုးရရဲ့ထိန်းချုပ်မှုအောက်မှာရှိနေစေပဲလို့တင်းနယ်လာနေမှာကြေညာချက်ထုတ်ပြန်ပြောဆိုထားပါရခင်ဗျာ
။ SSN အစိုးရအုပ်စုအမေရိကန်အရာရှိတွေမျှော်လင့်ထားတာထက်ကြီးကြပ်ခံနိုင်စွာရှိနေပြီးအီရန်နဲ့ဆီးရီးယားနိုင်ငံတွေမှာတိုက်ခိုက်ရေးသမားအင်အားအမြင့်ဆုံးထိတိုးမြင့်လာနေပြီးအန္တရာယ်ရှိတဲ့အဆင့်ကိုလည်းရောက်နေပါတယ်။လင်းနေချာပုံချက်တိုက်ခိုက်မှုတွေ S ဖွဲ့ရဲ့အဓိကခေါင်းဆောင်တွေကိုတုတ်တင်နိုင်ခဲ့တာတွေဖြစ်အမေရိကန်နဲ့ညွန်မောင်းတပ်ဖွဲ့တွေရဲ့ကူညီပံ့ပိုးမှုတွေရှိပေမဲ့အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာ IS တက်ခဲ့ရေးသမားအင်အား28,600ကနေ3,600တဝိုက်မှာရှိနေစေဖြစ်တဲ့ကြောင်းအမေရိကန်ကာဝေးဝန်ကြီးဌာနရဲ့ကိန်းဂဏန်းတွေမှာဖော်ပြထားတာပါ IS အဖွဲ့အင်အားအကောင်းဆုံးချိန်2015ခုနှစ်တုန်းကလစဉ်ပြပကနေတက်ခဲ့ရေးသမား1000နဲ့ချီဝင်ရောက်လာရာကအီရန်နဲ့ဆီးရီးယားနိုင်ငံတွေမှာအင်အား3,300လောက်ထိရှိခဲ့တာပါကွာကိုဝင်ဌာနရဲ့ခမန်းချက်သေးရဒေါ်လာ14.3ဘီလီယံကုန်ကျခံပြီးလေကြောင်းစစ်စင်ရေးပေါက်2,400ကျော်နဲ့ထိုးစစ်ဆင်ခဲ့ပေမဲ့အမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့ရဲ့အောင်မြင်မှုရလဒ်တွေကတော့ရောထွေးနေပါတယ်ဒီရက်နဲ့စီးရီးယားနိုင်ငံနေရာတော်များမှာ IS အဖွဲ့ရဲ့တင်းကျပ်တဲ့အစ္စလာမ်ဝါဒနဲ့အုပ်ချုပ်မှုတွေအဆုံးသတ်သွားပေမဲ့ဖွဲ့အင်အားရောပါတဲ့အထီတော့ဖြစ်မလာပါဘူး။ကာဝေးဝန်ကြီးဌာနရဲ့ကိန်းဂဏန်းတွေအရ IS ဖွဲ့ကလက်တလောယူရိုနိုင်ငံမှာတက်ခတ်ရေးသမားအင်အား18,000ကျော်ရှိနေပါတယ်။စီးရီးယားမှာဆိုရင်လည်းအင်အား13,100ကနေ14,500လောက်ထိရှိနေစေဖြစ်နေပြီးဒီထက်ကအင်အား4,000ကနေ6,000လောက်ကသာစီးရီးယားနိုင်ငံမြောက်ပိုင်းကအမေရိကန်စစ်စင်ရေးနယ်မြေတွေအတွင်းမှာလှုပ်ရှားနေကြတာပါ။ဂျန်နဲ့ IS ဖွဲ့ဝင်အင်အားကတော့စီးရီးယားဆူရနဲ့မဟာမိတ်ရုရှားနဲ့အီရန်တို့ကထိချုပ်အားနယ်မြေတွေမှာရှိနေကြတာဖြစ်ပါတယ်။
တရုတ်အာဏာပိုင်တွေက VOA Mandarin တရုတ်ဌာနကသတင်းတောက်နဲ့ VOA အတွက်သတင်းပေးပို့နေတဲ့အချိန်ပိုင်းသတင်းတောက်တို့နှစ်ဦးကို6နာရီကြာဖမ်းဆီးထိန်းသိမ်းထားခဲ့ပြီးတဲ့နောက်ဒီကနေ့အင်္ဂါနေ့အစောပိုင်းမှာတော့ပြန်လွတ်ပေးလိုက်ပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်လောက်က VOA ရုပ်သံတိုက်ရိုက်ထုတ်လွှင့်ခန်းအစီအစဉ်အတွင်းရဲတွေဖမ်းဆီးတာခံခဲ့ရတဲ့အငိမ့်စားတရုတ်ပမော့ခဆန်ဝန်ကောင်းကိုသူ့နေအိမ်တိုက်ခတ်မှာပိတ်ထားတဲ့တကားတစ်ဖက်ကနေစကားပြောပြီးမှသတင်းတောက် Yibing Fang နဲ့Ellen I know အဖမ်းခံခဲ့ရတာပါနောက်ပိုင်းမှာသူတို့ကိုဘေးအန္တရာယ်ကင်းကင်းနဲ့ပြန်လွတ်ပေးခဲ့ပေမဲ့ဖမ်းသွားသူတွေကဖန်ရဲ့လက်ကင်ဖုံးကိုဖျက်ဆီးပစ်ခဲ့သလို Igoro ပြန်မလွတ်ခင်မှာပဲသူ့ရဲ့မှတ်တမ်းမှတ်ရာတွေတင်းစီထားတဲ့အလျက်ရှိပစ္စည်းအလုံးတွေကအချက်လက်တွေကိုကူးယူထားခဲ့ပါတယ်ဒီလိုဖြစ်ဟာတရုတ်သမ္မတရှီဂျင်ပင်ရဲ့လွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးထိန်းချုပ်မှုစူးစမ်းနေတဲ့အခြေအနေကိုဖော်ပြလိုက်တာဖြစ်တယ်လို့အကြက်ကတွေကသုံးသပ်ပါတယ် VOE အကြီးအကဲအမန်ဒါဘာနက်ကလည်းသူတို့အလို့သူတို့လုပ်နေတဲ့သတင်းတော်နှစ်ဦးကိုဖမ်းဆီးထိန်းသိမ်းတာဟာလက်မခံနိုင်ွယ်ရာကိစ္စရဲ့ဖြစ်တယ်လို့ပြောပါရခင်ဗျာ
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် View American တမ်းမြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဩစတြေးလျနိုင်ငံကကက်သလစ်ခရစ်ယာန်ကန်ကျုပ်ဖုံးတော်ကြီးဟောင်းဖီလ်ဝီဆန်ဟာကလေးတွေပေါ်လိမ်မဲဆယ်ရာအနှံ့ချင်းစော်ကားမှုတွေနဲ့ပတ်သက်လို့ဖုံးကွယ်ထားမှုတွေနေချေချုပ်တစ်နှစ်ကြာခံမှုတရားရုံးကစင်ရက်ချလိုက်ပါတယ်။1980ပြည့်လွန်နှစ်တွေမှာကက်သလစ်ဖုံးတော်ကြီးတစ်ပါးဖြစ်တဲ့ James Fletcher ကဘုရားကျောင်းတက်တဲ့ကောင်းလေးညကိုလိမ်မဲဆယ်ရာစော်ကားမှုကျူးလွန်တဲ့ကိစ္စကိုတန်ကြားဖို့ပြုတ်ကွက်မှုတွေဝီဆန်မှာဖြစ်ရှိတဲ့အကြောင်းမေလာထဲမှာပဲတရားရုံးကဆုံးဖြတ်ထားတဲ့အတွက်လိမ်မဲဆယ်ရာအနှံ့ချင်းမှုတွေနဲ့ဆက်နွယ်ပြီးအရေးယူခံရတဲ့ကက်သလစ်ကိုင်းတော်ရဲ့အစဉ်မြင့်ဆုံးပုဂ္ဂိုလ်တူလည်းဖြစ်ခဲ့ပါတယ်။စော်ကားခံရတဲ့ကလေးညောင်နဲ့တယောက်ကအဲ့ဒီအချိန်မှတော့ဖုံးတော်ကြီး Fletcher ရဲ့လက်ထောက်ဖြစ်တာဝန်ယူထားသူဝီဆန်ကိုအဖြစ်ပြက်နဲ့ပတ်သက်လို့ပြောပြခဲ့တာပါ။ဩစတြေးလျနိုင်ငံ Newcastle ပြည်နယ်ကတရားသူကြီး Robert Stone ကတော့အသက်69နှစ်အရွယ်ရှိဖြစ်တဲ့ဝီဆန်ဟာအသက်အရွယ်ကြီးရင်နေတာအဲဆိုင်မှာမှတ်ဉာဏ်ချွေးရတဲ့ယောဂါပါဝင်ကျန်းမာရေးပြဿနာတွေနဲ့အရင်ကအကျင့်စာရိုက်တဲ့ကောင်းမွန်တဲ့မှတ်တမ်းတွေရှိဘူးလားကြောင့်ထောင်နဲ့အစားနေချေရုပ်ဖြစ်တဲ့သာပေးခဲ့တာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။
တောင်နဲ့မြောက်ကိုရီးယားကောင်းဆောင်တွေမြောက်ကိုရီးယားနိုင်ငံမျိုးတော်ပျုံယမ်းမှာလာမယ့်စက်တင်ဘာလအတွင်းတွေ့ဆုံမှုရှိတယ်လို့နိုင်ငံစလုံးကပြောပါရယ်ဒါပေမဲ့တွေ့ဆုံမဲ့ရက်အတိအကျကိုတော့ထုတ်ပြန်ပြောဆိုခြင်းမရှိပါဘူး နေဇက်ဒေသကစစ်မဲဆုံပါမွန်ဂျွန်ကြီးအမအစိမင်းကောင်းဆောင်နဲ့တနင်္လာနေ့ကတွေ့ဆုံပြီးတော့အခုလိုဒီမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျဲအင်တို့တတိယအကြိမ်တွေ့ဆုံမဲ့အကြောင်းကိုကြေညာလိုက်တာပါလာမယ့်စက်တင်ဘာလကျင်းပမဲ့ထေသီးတွေ့ဆုံပွဲဖြစ်မြောက်လာမယ့်ဆိုရင်တော့သမ္မတမွန်ဟာမြောက်ကိုရီးယားကိုတွားရောက်တဲ့တတိယမြောက်တောင်ကိုရီးယားကောင်းဆောင်ဖြစ်လာမှာပါတောင်နဲ့မြောက်ကိုရီးယားကောင်းဆောင်တို့ရဲ့ပြီးခဲ့တဲ့တွေ့ဆုံပွဲကြောင့်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ဒီဂျွန်လကထေသီးတွေ့ဆုံပွဲဖြစ်မြောက်ခဲ့တာပါအဲ့ဒီစီဝေးပွဲကနေမြောက်ကိုရီးယားနိုင်ငံကသူ့ရဲ့နျူကလ িয়ার လက်နက်တွေဖျက်သိမ်းပစ်ပမယ်ဆိုတော့တိတ်မရေရတဲ့သဘောတူညီချက်လက်မှတ်ရေးထိုးခဲ့ကြပါတယ
်တူကီနိုင်ငံကိုပြစ်မှတ်ထားပြီးအမေရိကန်ကစီဝိုင်းစစ်ပွဲဆင်နွှဲခဲ့တယ်ဆိုပြီးအမေရိကန်အီလက်ထရောနစ်ပစ္စည်းတွေကိုသပိတ်မှာပို့တူကီသမ္မတရီချစ်တိုင်ယက်အာရဝန်ကဒီနေ့ပဲချင်းချောက်ပြောဆိုလိုက်ပါတယ်နိုင်ငံခြားတန်တမာရေးတင်းမာမှုတွေကြောင့်တူကီနိုင်ငံမှာစီဝိုင်းအကျက်တဲတွေပေါ်ပေါက်နေပြီးတူကီနိုင်ငံသုံးလီယန်ငွေရလဲစာရင်းတင်လောက်အောင်ကျဆင်းနေတာပါတူကီသမ္မတကတော့ငွေချေခိုင်မာအားကောင်းလာစေဖို့လူထံမှာရှိနေတဲ့အမေရိကန်ဒေါ်လာငွေတွေကိုတူရကီငွေနဲ့လဲလှယ်ကြဖို့လဲတိုက်တွန်းထားပါတယ်။ဒီနေ့ထက်မှာပဲ40ရာခိုင်နှုန်းကျဆင်းခဲ့တဲ့လီယန်ငွေဟာပြီးခဲ့တဲ့တောက်ချာနေ့မှာ16ရာခိုင်နှုန်းကျခဲ့တယ်လို့မနေ့တုန်းကလည်း9ရာခိုင်နှုန်းထပ်မံကျဆင်းခဲ့တာပါ။ဒါပေမဲ့လည်းဒီနေ့မှာတော့9ရာခိုင်နှုန်းပြန်တက်ပြီးတည်ငြိမ်နေပါတယ်။ငွေချေပြဿနာကြုံနေရတာကိုထိန်းချုပ်နိုင်အောင်မူဝါဒတွေတင်းကျပ်ဖို့တိုက်တွန်းတဲ့ပူးတွဲကြေညာချက်တောင်ကိုတော့တူရကီစီးပွားရေးဖွဲ့စည်းတွေကဒီနေ့ပဲထုတ်ပြန်လိုက်ကြတာပါ။ခြေနေကိုထိသိမ်းနိုင်အောင်အမေရိကန်နဲ့တတ်တမန်ရေးအရာဖြစ်ရှင်းမှုနဲ့တူရကီရဲ့အဓိကကုန်သွယ်ဖြစ်တဲ့ဥရောပသမဂ္ဂ EU နဲ့ဆက်ဆံရေးတွေတိုးတက်အောင်လုပ်ဖို့လဲတိုက်တွန်းထားပါတယ်တူရကီဘူဘန်ကတော့တိုင်းပြည်စီဝိုင်းထိန်းနိုင်အောင်နဲ့ဗန်နီမှာလိုအပ်တဲ့ငွေကြေးအလုံးလောက်ရအောင်လိုအပ်တဲ့အစီအမံတွေကိုချမှတ်သွားမှာဖြစ်ကြောင်းပြောဆိုထားပါတယ်
ဇင်ဘာဝေနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့ရောဘတ်မူဂါဘေမပါဘဲကျင်းပခဲ့တဲ့ပြီးခဲ့တဲ့လတဲ့သမ္မတရွေးကောက်ပွဲရလဒ်ကိုဥပဒေကြောင်းအရစင်ခေါ်ထားတဲ့အချိန်မှာပဲတင်းမာမှုတွေနဲ့ကြုံနေရပါတယ်ဇလိုင်လ30ရက်နေ့ကရွေးကောက်ပွဲရလဒ်ကိုတရားရုံးမှာတရားဝင်ကန့်ကွက်ခဲ့ပြီးနောက်ပိုင်းမှာပဲအနံ့ရကြောင်းရွေးကောက်ပွဲကော်မရှင်ကကြေညာထားတဲ့သမ္မတ MSN မနန်ကာဝါကျန်းသစ္စာကျင်းဆုံမဲ့အစီအစဉ်ကိုလည်းရဲအကန့်အသတ်မရှိရွှေ့ဆိုင်းထားပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါ VOE ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOE Internet ဆာမျက်နှာဖြစ်တဲ့ burmese.voenews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုပထမဆုံးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာ American Dollar ငွေနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းထားတွေတိတိတသားမြင့်တက်နေချိန်မှာပဲမြန်မာနိုင်ငံတော်ဗဟိုဘဏ်ကနေနိုင်ငံခြားငွေရောင်းဝယ်တဲ့အခါဗဟိုဘဏ်နှုန်းထားရဲ့3.8%ခန့်နှုန်းထက်မများရသလိုမနည်းရဘူးဆိုတဲ့ဘောင်တွင်းကသတ်မှတ်ချက်ကိုမနေ့ကပယ်ဖျက်လိုက်ပါတယ်အခုလိုနိုင်ငံခြားငွေလဲလှယ်နှုန်းထားသတ်မှတ်ချက်ကိုထိန်းချုပ်ထားတဲ့ဗဟိုဘဏ်ရဲ့ဈေးကွက်ထိန်းကျောင်းမှုပယ်ဖျက်လိုက်တဲ့အတွက်လွတ်လပ်စွာရောင်းဝယ်ခွင့်ရှိသွားမှာဖြစ်ပေမဲ့လို့ငွေကြေးဈေးကွက်ခိုင်မာမှုမရှိတဲ့မြန်မာငွေလဲလှယ်နှုန်းထားတွေဒီထက်ပိုတက်ပြီးကမောက်ကမဖြစ်နိုင်နေဆိုပြီးဘဏ်လုပ်ငန်းရှင်တွေနဲ့သွင်းကုန်ထုတ်ကုန်လုပ်ငန်းရှင်တွေဘက်ကတွက်ဆကြပါတယ်မတ်စုမွန်ဆက်သွယ်မေးမြန်းထားပါတယ်ရှင
်ပြီးခဲ့တဲ့လတွေကနေစလို့မြန်မာနိုင်ငံရဲ့နိုင်ငံခြားငွေလဲလှယ်ရောင်းချတဲ့ငွေကြေးဈေးကွက်မှာ American Dollar နဲ့မြန်မာကျပ်ငွေလဲလှယ်နှုန်းတိတိတသားတက်လာခဲ့ရကနေဒီကနေ့အင်္ဂါနေ့ညပိုင်းမှာတော့ American Dollar ကိုမြန်မာကျပ်ငွေ1,490ကျပ်အထိဈေးပေါက်နေပြီဖြစ်ပါတယ်။အခုလိုမျိုးဈေးကွက်ထဲမှာ American Dollar ငွေနဲ့မြန်မာကျပ်ငွေတန်ဖိုးအစမတန်ကွာဟလာပြီးဒေါ်လာဈေးမြင့်တက်လာချိန်မှာပဲ2018ခုနှစ်ဩဂုတ်လ13ရက်နေ့မှာတော့မြန်မာနိုင်ငံတော်ဗဟိုဘဏ်ကနေနိုင်ငံခြားငွေရောင်းဝယ်ရာမှာဗဟိုဘဏ်ရဲ့သတ်မှတ်ချက်ရည်ညွှန်းငွေလဲလှယ်နှုန်း 3.8% ရာခိုင်နှုန်းထက်အောက်မကျရသလိုဈေးကိုအထက်မတက်ရဘူးဆိုတဲ့ဘောင်သတ်မှတ်ညွှန်ကြားချက်ကိုပယ်ဖျက်ကြောင်းနိုင်ငံခြားသုံးငွေများရောင်းဝယ်ဖောက်ကားတဲ့လုပ်ငန်းလိုင်စင်ရဗန်များအလုံးနဲ့နိုင်ငံခြားငွေများဝယ်ယူရောင်းချလဲလှယ်ခွင့်လိုင်စင်ရရှိထားသူများအလုံးကိုကြေညာလိုက်ပါတယ်အခုလိုမျိုးနိုင်ငံတော်ဗဟိုဘဏ်ရဲ့နိုင်ငံခြားငွေသတ်မှတ်ချက်ကိုထိန်းချုပ်ထားမှုကိုပယ်ဖျက်ကြောင်းကြေညာလိုက်တဲ့အပေါ်မှာတော့နိုင်ငံခြားငွေကြေးဈေးကွက်ခိုင်မာမှုမရှိတဲ့မြန်မာငွေဈေးကွက်အထိတက်ရောက်မှုတွေရှိလာနိုင်မဲ့အလားအလာကိုတော့မြန်မာနိုင်ငံတော်ဗဟိုဘဏ်ရဲ့ဒုဥက္ကဋ္ဌဟောင်းလည်းဖြစ်လက်ရှိကမ္ဘောဇာဘဏ်ရဲ့အကြီးတန်းအကြံပေးပုဂ္ဂိုလ်ဖြစ်တဲ့ဦးတန်းလွင်ကအခုလိုသုံးသပ်ပါတယ်
0.8%ကိုသတ်မှတ်ချက်ထားတာလေပေါ်နဲ့အောက်ကို
ဒါဒါ you know IMF လို့တဲ့ဟိုစီမင်းစီကမယ်အဲ့တော့ဒါလေးကိုပယ်ချက်လိုက်တယ်ဆိုတော့ဟိုရွေးချက်တော့ကောင်းပါတယ်ဒီများနိုင်ငံချားမှာလို့ပဲဒါ market ကို deregulate လုပ်တာပဲလေ market ကို think ကိုမရှိပဲနဲ့ဟာလာတူလလလတော့ရောင်းတာကြိုက်စည်းဝေးပေးကြိုက်စည်းဝေးပေါ့နော်အဲဒီလိုလေးတွေအနေထားလုပ်တာတော့ဒါမားတယ်လို့တော့ပြောလို့မရဘူးဒါတမားပဲကြည့်ရင်တော့ဒါကောင်းတဲ့လက္ခဏာပါဒါပေမဲ့စဉ်းစားရတခုရှိတာဒီအနောက်နိုင်ငံဈေးကွက်တို့ဟာလာဒီအာဆီယံဈေးကွက်တို့ကသူတို့ကရင့်ကျက်သွားပြီလေအဲ့တော့မြန်မာဈေးကွက်ကမရင့်ကျက်သေးတဲ့အပေါ်မှာဒီအထင်းကိုပဲကြီးမကြီးကမရှိပဲနဲ့တော့လွတ်လွတ်လပ်လပ်ဆောင်ကွင်းပေးလိုက်တဲ့ပုံမှာနော်အခုရင်ယူပြီးတော့မှဒါဟိုအတုံးချမှာနည်းနည်းဆိုပါဒါတစ်ချက်ပဲနော်အဲ့ဒါကဘာကြောင့်ဖြစ်ရလဲဆိုတော့ market ကမရင့်ကျက်ဘူးဒါလေးရင့်ကျက်မှုမရှိတဲ့ပုံမှာအခုရင်ယူလာလို့ရှိရင်တော့ဈေးကွက်ကနည်းနည်းလေးဟိုအကျက်တဲပြဖြစ်နိုင်တယ်အလားလားရှိတယ်နော် fluctuation ပေါ့နော်ဟိုတက်လိုက်ကျလိုက်တော့ပြန်ဖြစ်လာရင်တော့ဒါတောင်းလာတော့မဟုတ်ဘူးပေါ့နော
်နိုင်ငံတော်ဘ ਹੁ ဘဏ်ကနေငွေကြေးလဲလဲနှုံထားသတ်မှတ်ချက်ကိုပယ်ဖြတ်လိုက်တဲ့အတွက်ဘဏ်တွေနဲ့နိုင်ငံသားငွေလဲလဲရောင်းချနေတဲ့ဈေးကွက်မှာပြင်ပပေါက်ဈေးအတိုင်းတရားဝေအယောင်းဝယ်လုပ်ခွင့်ရသွားတဲ့အပေါ်မှာတော့မြန်မာနိုင်ငံစံစပါအသင်းချုပ်ကတာဝန်ရှိသူလည်းဖြစ်မြန်မာနိုင်ငံမော်တော်ယာဉ်ထုတ်လုပ်မှုနဲ့ကုန်သွယ်မှုလုပ်ငန်းအသင်းချုပ်ရဲ့ဥက္ကဋ္ဌဒေါက်တာဆိုးထွန်းကအခုလိုသုံးသပ်ပါတယ
်။ဟုတ်ကဲ့ကျွန်တော်ကဘူမန်တက်မတ်ချက်နဲ့ကျွန်တော် plus or minus 0.8% နဲ့ဒီကျွန်တော်ကရောင်းရလို့ရတာပေါ့နော်။ဒါပေမဲ့ဒီနေ့ကဒါနဲ့ရောင်းရလို့ရတာ။နိုင်ငံတကာအခုလက်ရှိပါဘူးကတက်မတ်ချက်နဲ့ကျွန်တော်အပြင်မှာတကယ်ရောင်းရဖြစ်နေလို့နော်။ဒါအကွာသွားတာပေါ့နော်
။ဟုတ်ကဲ့။
အဲ့တော့ကျွန်တော်တက်မတ်ချက်ကြီးကလည်းအားဖြင့်နေရောဒီဟာကိုပယ်လိုက်ကြပြီးတော့ပို့ပြီးတော့လောက်ရခဲ့တာပို့အဆင်ပြေသွားတာပေါ့နော်တခါကျတော့ကျွန်တော်ကပြင်ပလာဝယ်တဲ့လူတွေနဲ့ဆိုင်းဖို့တတ်တာတမျိုးတကယ်ရောင်းဝယ်လို့ကတမျိုးဖြစ်တယ်တချို့မရောင်းကျင်တဲ့ပန်းကြတယ်ဟိုမရှိဘူးလို့ပြောတတ်တယ်ပေါ့ရောင်းအောင်ဝယ်ရအကျက်သွားတဲ့သဘောရှိနေဘူးအခုကတော့ဒီလိုတက်မတ်ချက်ကိုပယ်ရှားပြေးတဲ့ကြောင့်မျိုးဒီဟာမင်းရောင်းဝယ်လို့ပြင်ရအောင်ပါ
အခုလိုမျိုးတရက်ပြီးတရက်အမေရိကန်ဒေါ်လာနှုန်းထားတရိပ်ရိပ်မြင့်တက်လာတဲ့အတွက်မြန်မာငွေကြေးဈေးကွက်မှာငွေလဲနှုန်းမတည်ငြိမ်မှုတွေကြောင့်သွင်းကုန်ထုတ်ကုန်လုပ်ငန်းရှင်တွေအခက်ကြုံရသလိုဆက်သုံးစီနဲ့အခြေခံစားသုံးကုန်ပစ္စည်းတွေဈေးမြင့်တက်လာတာမျိုးလိုနောက်ဆက်တွဲရိုက်ခတ်မှုတွေရှိလာနိုင်တယ်လို့လုပ်ငန်းရှင်တဦးဖြစ်တဲ့ဒေါက်တာဆိုးထွန်းကရှုမြင်ပါတယ်။အဲ
ဒီကတော့ကျွန်တော်ကသွင်းကုန်လုပ်ငန်းလုပ်တဲ့လူတွေအတွက်ကတော့ပုံပြီးပြဿနာရှိတာပေါ့နော်။သွင်းကုန်လုပ်ငန်းတော့ဒေါ်လာနဲ့ကျွန်တော်ကပေးချေရတယ်၊ညောင်းငွေနဲ့ပေးချေလို့ကြောင့်ကြောင်းပြင်းပြောင်းဝယ်တဲ့ဉာဏ်စည်းတက်နေတာဖြစ်တာပေါ့နော်။အဲဒီလိုငန်းကြီးပြည်နောက်ဆက်တွဲရတော့ PDV ဖြစ်တာပေါ့နော်ကျွန်တော်အခြေခံရတဲ့ဓာတ်ဆီဒီဇယ်ဈေးတက်လာမယ်စားအုပ်စီကြီးတယ်မယ်စားတော့ကုန်ပြီးတယ်ဘယ်တော့ PDV ရအောင်အင်ပို့လုပ်တဲ့ဟာတော့ပိုပြီးများတာပေါ့တုံးနေရတယ်အဲကုန်စည်လုံးတက်တယ်ဆိုတဲ့ဟာတော့ PDV ဖြစ်လာတာပေါ့နော်အလုံးဝရှင်နေရတော့ကုန်စည်လုံးပြတော့ပဲဒီရောက်ပဲကဘယ်သူက purchasing power ရောပဲရောတဲ့အတွက်ကြောင့်ရောက်ပဲပုံတုံနေတာမရှိဝိုင်းနေပိုချက်တရလာမှာတော့ရှိတော့
အခုဆိုရင်တော့ဈေးကွက်မှာဒီကနေ့ငွေလဲလဲနှုံတာပေါက်ဈေးက1490ကျပ်အထိဖြစ်လာနေပြီပဲလို့ရှေ့ရက်တွေနဲ့ရှေ့သတင်းပတ်တွေမှာတော့ဒီထက်ပိုပြီးမြင့်တက်လာနိုင်မလားမြန်မာနိုင်ငံတော်ဘ ਹੁ ဘဏ်ဘက်ကနေဘလို့ဆက်ပြီးဆောင်ရွက်နိုင်မလဲဆိုတာကတော့စောင့်ကြည့်ရအောင်ပဲလို့ဦးတန်းလွင်ကပြောပါတယ
်ဈေးကွက်ရဲ့တုံ့ပြန်မှုကအရေးကြီးတာဈေးကွက်ကဒီခုနဘ ਹੁ ဘဏ်ရဲ့ပြောင်းလာလာတဲ့ policy ကဘယ်လိုတုံ့ပြန်မလဲဆိုတာဒါစောင့်ကြည့်ဖို့အနေထားပဲရှိသေးတယ်လောလောဆယ်ဟိုမတ်ချက်ပေးဖို့အတွက်ကတော့နည်းနည်းအချိန်ဆုံးအောင်မှတင်တယ
်
တော့စောင့်ကြည့်လိုက်ပါအောင်တပတ်တန်နေနံပါတ်တန်နေတော့စောင့်ကြည့်လိုက်ပါအောင်နော
်လက်တလုံးမြန်မာနိုင်ငံရဲ့စီးပွားရေးကတော့ပြည်ပကိုကုန်တင်ပို့မှုထက်ပြည်ပကနေပြီးတော့တင်သွင်းမှုကများနေတဲ့အတွက်နိုင်ငံသားငွေသုံးစွဲမှုပမာဏကဗန်းမများတဲ့အခြေအနေမှာကြုံရနေလို့အစိုးရနဲ့ဗန်းတာဝန်ရှိသူတွေဘက်ကခိုင်မာတဲ့စီးပွားရေးမူဝါဒ policy တွေချမှတ်ဆောင်ရွက်ဖို့အရေးကြီးကြီးလိုအပ်နေပြီဖြစ်တယ်လို့စီးပွားရေးလုပ်ငန်းရှင်အတိုင်းဝိုင်းဘက်ကထောက်ပြနေကြပါတယ်ရှင
်မဆုမွန်ဆက်သွယ်မေးမြန်းထားတာပါရှင်အခုဆက်ပြီးမြန်မာနိုင်ငံတဝန်ထူးကဲဒီမြင့်တက်ပြီးရေဘေးကြုံနေကြရတဲ့အခြေအနေကြောင့်သတင်းလွှာကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံတဝမ်းမှာထူးကဲဒီမြင့်တက်မှုတွေနဲ့မြေကြီးအခြေအနေစိုးရင်ရေမှန်းအထက်ကျော်လွန်နေတာကြောင့်ပင်လယ်ကမ်းရိုးတန်းတွေမြစ်တွေနဲ့ဆက်ဆက်တဲ့ဒေသတွေမှာသတိပြုနေထိုင်ကြဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးထားပါတယ်။ရန်ကုန်မြို့တွင်မြို့နယ်နီးတဲ့နေရာတော်တော်များများရေတွေဝင်ခဲ့သလိုပြည်နယ်တချို့မှာအိမ်တွေရေထဲမျောပါသွားတာလူတွေဘေးလွတ်ရာတိမ်းရှောင်ခဲ့ရတာတွေလည်းရှိပါတယ်။အပြည့်အစုံကိုကိုကောင်းဆန်ဟင်းကပြောပြပါမယ်ရှင်
။ဘင်္ဂပင်လယ်အောက်မြောက်ပိုင်းမှာဖြစ်နေတဲ့လေပြင်းအားနဲ့ရဝန်ကြောင့်မုတ်သုံးလေအားအလွန်ကောင်းတဲ့အတွက်ကေအိုဒန်ဒေသတွေမှာသတိထားနေထိုင်ဖို့မိုးလေဝသနဲ့ဇလားပြေရာညွှန်ကြားရေးမှူးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးခသတိပေးထားတာပါ။ရရီတိုင်းဒေသကြီးရန်ကုန်တိုင်းဒေသကြီးမော်ဘီနဲ့ကင်းပြည်နယ်စားတဲ့ပြည်နယ်တွေမှာလည်းသတိပြုတဲ့အကြောင်းကိုလည်းသူကသတိပေးထားပါတယ
်။အာဆိုရင်မှဒီမှာရှိနေတာတော့ကျွန်တော်တို့ဟာပေါ့နော်။ဒီဖန်ပေါ့နော်။ဖန်ဆိုရင်တော့ဆိုရင်မှထက်မှလည်းစီရှိနေရအခုဒီပိုင်းမှာဒီရလည်းတက်တယ်ပေါ့နော်။အပေါ်နဲ့မိုးနေနေရွာတဲ့အတွက်ကြောင့်သူကပြီးခဲ့တဲ့ရပိုင်းကတော့အကြပိုင်းကနေပြီးတော့ပြန်ပြီးတော့အတက်ထွန်းအောင်ရောက်နေတယ်ပေါ့နော်။ နောက်တစ်ခါတော့ကျွန်တော်တို့ဒီစစ်တောင်းမြေမတော်မှာပေါ့နော်မတော်မှာလည်းသူကရေလေးနည်းနည်းပြန်တက်နေတဲ့နေရာရှိတယ်ပေါ့နော်သူကတော့ဒီအစိုးရင်မအောက်ကိုစကန်နီ80နီမီတာလိုတော့ဒီကိုရောက်သွားတယ်ပေါ့နော်ရောက်သွားတယ်ဒါပေမဲ့မနေ့ကကြီးရောက်သွားပြီမယ်ဒီနေ့မှတော့အနည်းငယ်ပြန်တက်နေတဲ့နေရာမျိုးလေးရှိတယ်ပေါ့နော်တဲ့ဥစားရတော့ကျွန်တော်တို့ဒီငွေမြင့်ကာပေါင်းပေါ့နော်ကာပေါင်းမှလည်းဒါသူဆိုရင်မှဟိုကြော်နေတဲ့အနေအထားမျိုးရှိပေါ့နော်သူကလည်းဒါဆိုရင်မှအထက်မှာတော့သူကတော့ဒီအများကြီးတော့မရှိဘူးသူကတော့ဟို3.5 cm 5 cm ပေါင်းဝင်ကျွန်တော်ပေါ့နော်ဒီသူကတက်ပြီးဆိုရင်1 cm 2 cm တော့တက်ကြတယ်အလိုမျိုး1 cm 2 cm ပေါ့နော်အလိုမျိုးလေးကြတယ်နောက်တစ်ခုကတော့ဒီမူဝင်ပေါ့နော်မူဝင်မှလည်းဒီတိုင်းပဲဒီဒီတက်ကြရှိနေတဲ့အတွက်ကြောင့်သူကဆိုရင်မှကိုဒီအမြင့်ဆုံးတက်တဲ့အချိန်မှာအစိုးရမှကိုကြော်သွားတယ်ပေါ့နော်ဒီပြန်ပြီးအကြဆုံးရောက်တဲ့အချိန်မှာအစိုးရမှအောက်ကိုပြန်ရောက်သွားတဲ့အနေအထားမျိုးလေးရှိတယ်ပေါ့နော်အဲလိုမျိုးပဲကျွန်တော်တို့ဒီတိုးမြင့်မှုဝင်လို့ပါလို့ဆိုမှလည်းအဲလိုမျိုးပဲပေါ့နော်ဒီတက်တဲ့အချိန်မှာတော့ဒါသူတို့အစိုးရမှကိုကြော်သွားတယ်ဒီပြန်ကြသွားတဲ့အချိန်မှာတော့အစိုးရမှအောက်ကိုပြန်ရောက်သွားတဲ့အနေအထားမျိုးလေးကျွန်တော်တို့ရှိပါတယ်ခင်ဗျာ Okay
ရန်ကုန်မြို့အတွင်း 2KDA ဆက်လက်မြင့်တက်မှုကြောင့်တနင်္လာနေ့ကမြက်ကဲနဲ့နီးရဲ့မျိုးရင်းရခွက်တချို့လူနေအိမ်တွေရေလွှမ်းမှုခဲ့ပြီးနေအိမ်တွေတဲကိုရေတွေဝင်ရောက်ခဲ့ပါတယ်။ပစွန်တောင်ဒေါ်ပုံဒလလှိုင်လိုက်ရာတာမွေမင်္ဂလာတောင်ကျွန်းနဲ့ကြောက်တဲမြို့နယ်တွေထဲမှာရေဝင်ရောက်ခဲ့တာပါ။2014ခုနှစ်2015ခုနှစ်တွေကအခြေခံရေစစ်မြင့်အထက်အမြင့်ပေ22ပေအထိတက်ခဲ့မှုတာကြောင့်ဒီနှစ်အခြေအနေကိုစိုးရင်စရာမဟုတ်တဲ့အကြောင်းမြောက်ဦးတီတင်းစာမှာရေးသားထားပါလေ။ရန်ကုန်တိုင်းဒေသကြီးစစ်ကြီးခနောင်မြို့နယ်တို့မှာတော့မိသက်ဌာနစီမံတာယာနဲ့ရက်ခွဲအုပ်ချုပ်ရေးမှုအဖွဲ့တွေပူးပေါင်းပြီးလူရင်အားအလုံးအင်းနဲ့စောင့်ကြည့်ပစ်စင်တာတွေလုပ်နေပါလေ။မွန်ပြည်နယ်ပေါင်းမြို့နယ်ကအလက်ကျေးရွာမှာဩဂတ်လ22ရက်နေ့ကပင်လယ်ဒီရေတိုက်စားမှုကြောင့်နေအိမ်38လုံးပျို့ချပြီးရေထဲမျောပါသွားခဲ့ပါလေ။ဧရာဝတီတိုင်းဒေသကြီးဖျားပုံခေရိုင်အမားမြို့နယ်အတွင်းမှာရှိတဲ့ပင်လယ်ကမ်းရိပ်ကျေးရွာတွေမှာလည်းဩဂတ်လ22ရက်နေ့ကဒီရေလှိုင်းရေခဲမှုအတွေ့နေအိမ်တချို့ပျက်စီးခဲ့ရပါတယ်။ရခိုင်ပြည်နယ်ကြားပြည်မြို့နယ်မှာဩဂတ်လ23ရက်နေ့ကမြို့ကိုပတ်ပြီးတိစောက်ထားတဲ့ရေရင်းတမန်ကျိုးပေါက်သွားတာကြောင့်လူ200ကျော်ဘေးလွတ်ရာကိုပြောင်းချွတ်ခဲ့ရပါတယ်။တမန်အနီးမှာရှိတဲ့အင်ဂျီ80ကျော်ရေ5ဘေးလောက်ဝင်ရောက်ခဲ့တဲ့အကြောင်းကိုလည်းပြည်တွင်းသတင်းစာတွေမှာရေးသားထားပါတယ်ခင်ဗျာ
။ကိုကောင်းဆန်ဟင်းသတင်းပေးပို့ထားတာပါ။တဆက်ထဲမှာပဲမြန်မာနိုင်ငံတဝန်းအခုလိုမိုးများရေကြီးနေတဲ့အတွက်ရေဘေးဒုက္ခသည်တွေကိုစံကူညီပေးဖို့လိုနေတဲ့အတွက်အာဆီယံအဖွဲ့အစည်းကနေစံကူညီတောင်းခံမယ့်အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံနေရာအများစုမှာရေဘေးဖြစ်နေပြီးတချို့ဒေသတွေကိုစံပေးဝေဖို့လိုအပ်နေတဲ့အတွက်အာဆီယံအဖွဲ့အစည်းဖြစ်တဲ့APTA အဖွဲ့ကနေမြန်မာနိုင်ငံကစံကူညီတောင်းခံသွားဖို့ညှိနှိုင်းနေပါတယ်။ထောက်ပံ့ရမယ့်အတိုင်းအတာနဲ့လူ့ရေအချိုးအစားကိုသိရဖို့သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ညှိနှိုင်းတိုင်ပင်နေတယ်လို့စိုက်ပျိုးရေးမွေးမြူရေးနဲ့စေမျောင်းဝန်ကြီးဌာနကတာဝန်ရှိသူတူကပြောပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြမှာပါ
။ရေကြီးနေတဲ့ဒေသတွေအထူးသဖြင့်မော်ကရင်နဲ့ဘုဂိုးဒေသတွေမှာမိုးများပြီးရေကြီးရေရှမ်းမှုတွေဖြစ်ခဲ့ရကြောင်းရေဘေးကင်ဆာရေးစခန်းတွေဖွင့်လာရပြီးစားနပ်ရိက္ခာတွေကိုလည်းထောက်ပံ့ခဲ့ရပါတယ်။ရေဘေးရဲ့နောက်ဆက်တွဲအကူအညီမှုအပိုင်းမှာလိုအပ်မဲ့ဆိုရင်မြန်မာနိုင်ငံအနေနဲ့ဒေသတွင်ရေပေါ်ကိစ္စတွေမှာစံအကူအညီပေးနေတဲ့ ASEAN Plus 3 Emergency Rice Reserve Program လို့ခေါ်တဲ့ APTA ဖွဲ့စည်းကနေထောက်ပံ့စံအကူအညီတောင်းခံသွားဖို့ရှိနေတယ်လို့စိုက်ပျိုးရေးမွေးမြူရေးနဲ့ဆက်မြောင်းဝန်ကြီးဌာနအမြန်အတွင်းဝင်ဦးမျိုးတင်ထွန်းကပြောပါရတယ်
။တောင်းခံမှုအစီအစဉ်တော့ရှိတယ်ဒါပေမဲ့ကျွန်တော်တို့လောလောဆယ်တော့ခု APTA နဲ့ဖွဲ့နေညှိတာပေါ့လေ။ဒါတောင်းလို့အဆင်ပြေမလို့ဆိုဟိုဘက်ကတော့တောင်းပါလို့တော့ညှိရပါတယ်။အဓိကတော့ထောက်ပံ့မယ့် area နဲ့ကလူရေးပန်ကြပါတော့အဲ့ဒါတော့ကျွန်တော်တို့ကဟိုလူမှုကေဆယ်ဝန်ကြီးဌာနနဲ့အရင်ညှိနှိုင်းအောင်မှတင်တယ်ပြီးတော့မှလိုအပ်ချက်ကထွက်လာမှာပေါ့လေ
ရေကြီးရစိုးရင်ရရဲ့အခြေအနေဖြစ်ခဲ့တဲ့မွန်ကရင်တနင်္သာရီနဲ့ပဲခူးမှာအကူအညီတွေလူနေတုံးမှာအဲ့ဒီဒေသတွေမှာရေးပြန်ကျနေပြီဆိုပေမဲ့ကေဆယ်ရေးစခန်းတချို့ကိုတော့ဖွင့်ထားရဆဲဖြစ်တယ်လို့ကေဆယ်ရေးနဲ့ပြန်လည်နေရခြားထားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကိုကိုနိုင်ကပြောပါတယ
်ကရင်မှာလည်းမနေ့ကတော့နည်းနည်းတော့ပြန်တက်လို့တချို့လူတွေကအိမ်ပြန်သွားပြီးတော့မှပြန်ရောက်လာရရှိရင်ဒါပေမဲ့မဆိုးလာဘူးဟိုမှာဒေတာမှာလည်းဖူလုံးလုံးပဲဟိုဟာစာရေးလက်တလုံးစာရေးတောက်ကြီးပေါ့နော်ဒီကျွန်တော်ကရင်မှာ59စခန်းအောင်ဖွင့်နေတာအခု10ခုပဲကျန်တော့တယ်မို့မှာ54ခုပိတ်ပြီးပြီ4ခုပဲကျန်တော့တယ်အဲ့ဒီလိုဆိုတော့ဒီဘာလဲပြီးတော့ရေသားရေလည်းပြီးသွားပြီဆိုတော့လေစောတန်သားတွေကဟိုဘာလဲစေစေးစီပင်စီကန်းနေနေအကုန်ထောက်ပံ့ထားတယ်နော
်ပြည်တွင်းမှာ2015ရေကြီးတုန်းကအပ်တာဖွဲ့စီကနေစံတန်ကြီး1000အကူကြီးတောင်းခံခဲ့ပါတယ်အဲ့ဒီနှစ်ကစံတွေကိုရခိုင်မြောက်ပိုင်းပဋိပက္ခဖြစ်တဲ့နေရာတွေကဒေသတွေကိုတန်ကြီး260ကျော်ကချင်ဒေသတိုက်ပွဲဖြစ်ခဲ့တဲ့မြို့နယ်14ခုကစစ်ဘေးရှောင်တွေကိုတန်ကြီး300ကျော်နဲ့ကရင်မွန်နဲ့မကွေးတိုင်းကရေပေးတဲ့ဒေသတွေကိုတန်ကြီး200ကျော်ပေးဝေခဲ့ပါတယ် လက်ကျန်အချို့ကိုတော့အခုနှစ်ရေဘေးခံရတဲ့ဒေသတွေကိုပေးဖို့စီစဉ်နေပြီးလိုအပ်ရင်ထပ်ပြီးတောင်းဟန်သွားဖို့အပ်တာဖွဲ့နဲ့ဆွေးနွေးနေတာဖြစ်ပါတယ်14ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးရဲ့သဘောတူညီချက်နဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာ2012ခုနှစ်ကလုပ်ခဲ့တဲ့အာဆီယံနိုင်ငံစိုက်ပျိုးရေးနဲ့သက်တော်ဝန်ကြီးဌာနဝန်ကြီးချုပ်များရဲ့အစည်းအဝေးမှာဒေတာရွေးနိုင်ငံတွေမှာဘဝနေထိုင်မှုနဲ့အစားအစာအတွက်လုံခြုံစိတ်ချရဖို့အပ်တာအစီအစဉ်ကိုလက်မှတ်ရေးထိုးခဲ့တာပါ။အဲ့ဒီအဖွဲ့မှာအာဆီယံနိုင်ငံတွေအပြင်တရုတ်၊ဂျပန်နဲ့တောင်ကိုရီးယား၃နိုင်ငံကထပ်ပြီးပူးပေါင်းပါဝင်လာတာဖြစ်ပါတယ်။
ကိုယ်စောထပ်ပါရှင်အခုဆက်ပြီးဒီကနေ့ညတိုင်းလေးလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစီရှင
်တော်ရှိဗျာခင်ဗျာမနစ်ကဖြစ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းပရိပခရီကြောင့်အင်ဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ခေါ်ရွေးကိစ္စဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားသဘောတူထားပြီးမဲ့လက်တွေ့ကတော့ဖြစ်မလာသေးပါဘူးဒီသဘောတူညီချက်အတိုင်းဒုက္ခသည်တွေခေါ်ယူရေးအကောင့်ထဲဖော်ဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဒီအပိုင်းတွင်အဲ့ဒီဒေသကိုလာရောက်ခဲ့ပြီးဆိုတော့ဒုက္ခသည်တွေနေရာပြောင်းရေးအစီအစဉ်ဘလောက်ထိနှီးစပ်လာပြီလဲဒေသခံလူမှုအတိုင်းဝန်းတွေအားလုံးအတွက်စင်ခေါ်ချက်တွေစွန့်စရာတွေဘာတွေများရှိနေသလဲလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမိမန့်လူသူတွေ VA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပေးဖို့ထားစီလိုပါတယ်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးပါမယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်တွေကိုယ့်ရဲ့မိဂုံတွေကို VOE မြန်မာပိုင်းစီကိုကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းဖုန်းနံပါတ်က12323829554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။ဒီကနေ့ညတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်အခုကျမတို့ထုတ်လွှင့်နေတဲ့ Radio Season PP ချင်းမှာပဲ Asia Set 7 Juru ကတိုက်ထုတ်လွှင့်ပေးမဲ့ VOA TV Season တွေကိုကြည့်ရှုနားဆင်နိုင်ပါတယ်ရှင်အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင
်ဗြိတိန်နိုင်ငံမှာလမ်းသွားလမ်းလာနေတဲ့စပိန်သမားတွေကိုအမျိုးသားတူကကားနဲ့ဝင်တက်ခဲ့ပြီးနောက်ဆက်တွဲလွတ်တော်အဆောက်အုံပြင်ဘက်ကအတားစီတွေကကားနဲ့ဝင်တက်ခဲ့ရကလူထုတော်များတိကျတယ်ရသွားတဲ့အကြောင်းလန်ဒန်ရဲတပ်ဖွဲ့ကပြောပါတယ်။ရင်မောင်းကိုတော့အကြမ်းဖက်သမားအဖြစ်မသင်္ကန်းမှုနဲ့ရဲတပ်ဖွဲ့ကဖမ်းဆီးထားကြောင်းလည်းအာဏာပိုင်တွေပြောဆိုထားတာပါ။ဝင်တက်တဲ့ကားထဲမှာတော့တခြားဘသူမှမပါပဲလက်နက်တစုံတရာလည်းမတွေ့ရတဲ့အကြောင်းနဲ့ဖမ်းဆီးထားသူဟာအသက်20ကျော်အရွယ်ဖြစ်ကြောင်းလည်းပြောဆိုကြပါတယ်။ကားနဲ့တမင်တက်ဝင်တက်တာတေချာတလောက်ရှိနေပေမဲ့ဘာကြောင့်လို့ရတယ်လဲဆိုတော့မပြောနိုင်သေးတဲ့အကြောင်းလည်းလန်ဒန်မြို့တော်ရဲတပ်ဖွဲ့လက်ထောက်ကော်မရှင်နာမင်းကြီးနေပါစုကတင်းနောက်တွေကိုပြောခဲ့တာပါ။ American သမ္မတ Donald Trump ကတော့လန်ဒန်မှာနောက်တစ်ကြိမ်ချမ်းဖက်ဝါရီ2ရဲ့တက်ခိုက်မှုကြုံခဲ့ရကြောင်း Twitter လူမှုကွန်ရက်ကနေဒီနေ့ပဲမှတ်ချက်ပေးပြောဆိုလိုက်တယ်လို့လူမဆန်တဲ့ဒီလူစားတွေကိုခက်ချင်းချင်းတုံ့ပြန်မှုလိုတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ Afghan နိုင်ငံမြောက်ပိုင်းကစစ်ကန်တခုကိုတာလီဘန်စစ်သွေးကြတွေဝင်ရောက်စီးနင်းသိမ်းပိုက်ခဲ့ပြီးဒါဇင်နဲ့ချီတဲ့ဆိုးရွားစစ်သားတွေကိုလည်းဖမ်းဆီးတပ်ဖြတ်ခဲ့ပါတယ်။နေ့ရက်ကျအပြင်းထန်တိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်မနေ့နောက်ပိုင်းမှာပဲ Fire ပြင်းတဲ့ Gomash ခရိုင်ကချင်နယာစစ်ကန်တာလီဘန်နဲ့လက်ထက်မှာကြာရှုံးနေတာပါစစ်ကူနဲ့အရန်တက်တွေမရဘဲလက်နက်ခဲရနဲ့ထောက်ပံ့ပြည်ပစ္စည်းတွေပြက်လက်ခဲရကနေစကန်ကြာရှုံးနေရတာဖြစ်တဲ့အကြောင်းလဲအာဖဂန်စစ်တပ်တာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်အီတလီနိုင်ငံမြောက်ပိုင်းစစ်ကန်မြို့ဖြစ်တဲ့ဂျီနီဝါမှာပြင်းထန်တဲ့မုန်တိုင်းကြောက်စဉ်ဒီနေ့မှာပဲကားဆက်စင်းဖြတ်တန်းနေတဲ့ဒဏ္ဍာရီစင်ကြိုချခဲ့ပါတယ်ဒီကဲဒီဆုံးမှုတွေနဲ့ပတ်သက်လို့လက်တလုံးအတိအကျမသိရသေးပေမဲ့တာယူပို့ဆောင်ရေးဝန်ကြီးဒန်နီလိုတိုနီနယ်လီကတော့ကြီးမားတဲ့ခြေကွဲစရာဖြစ်ရတဲ့ခုဖြစ်လာနိုင်တဲ့အကြောင်းပြောဆိုထားပါတယ်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရင်းမှုကအမတ်စုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ရှောင်းကန်ချန်းဖြစ်ပါတယ်။ဒီကနေ့ည9နာရီကနေ10နာရီထိတင်ဆက်မဲ့ VOA အစီအစဉ်မှာအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။တော်တာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.
From Washington.